America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ31ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်ထွင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမနန်းကလာတို့ပြောပြမှာပါ။အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းကိုရွေ့ရှာတက်ခတ်နေတဲ့ပြင်းအဆင်လေဟာရီကိန်းမုန်တိုင်းကြီးဒေါ်ရင်ဟာဒီကနေ့ထပ်ပြီးအာကောင်လာဖို့ရှိတယ်လို့နောက်ရက်တွေမှာလည်းဆက်ပြီးအာကောင်လာမယ်ပုံရှိတယ်လို့အမေရိကန်သာဝန်ရှိသူတွေကသတိပေးပါရယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြနေတဲ့လူအုပ်ထက်ကိုဟောင်ကောင်ရဲတွေကမြေရုပ်ပုံတွေနဲ့အပြရန်ဆိုးထားတဲ့ရေတွေတုံးပြီးတော့နှိမ်နှင်းခဲ့ပါရယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာတော့ဒီကနေ့မနက်တိုက်ပွဲအပြင်းထန်ဖြစ်ပွားပါရယ်။ဒီတိုက်ပွဲမှုမှာတော့ကြေးရွာလေးကိုလက်နက်ကြီးကြီးကြားရောက်လို့ကလေးငယ်တွေအပါအဝင်အနည်းဆုံးလူ5ဦးသေဆုံးခဲ့ရပါတယ
်။ရွာထဲမှာရှိတဲ့အိမ်မှာကြားတာ။ကြားတော့အဲ့မှာလူ6ယောက်ရှိရပေါ့။5ဦးကတော့ဆုံးသွားတယ်။2ဦးကတော့အဲ့ဆေးရုံရောက်မှာ4ဦးကတော့ပေါ်ချင်းပြီးလက်သားရယ်ကလေးတယောက်ရယ်
။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။ဒီလိုမျိုးတိုင်းရင်းဒေသတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအ мян ဆုံးရက်တက်ရေးနဲ့နှစ်ဖက်အပြည့်ခတ်ရက်ဆဲရေး bilateral သဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားလက်နက်ကိုင်မဟာမိတ်မြောက်ပိုင်းအဖွဲ့နဲ့မြန်မာအစိုးရညီညာရေးကိုယ်စားလှယ်တို့ရဲ့ဒီကနေ့ကျိုင်းတုံကတွေ့ဆုံမှုကနေဗာများဒီရလက်တွေရလာနိုင်မလဲဆိုတဲ့သုံးသပ်ချက်နဲ့အတူအမေရိကန်ပြည်ထောင်စုရဲ့အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဦးတည်ပြီးလာနေတဲ့ during hurricane မုန်တိုင်းကြီးနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံသားတွေဗာတွေများပြင်ဆင်နေကြပါသလဲဆိုတဲ့သတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုရွေ့ရှာတိုက်ခတ်နေတဲ့ပြင်းအားအဆင်လေဟာရီကိန်းမုန်တိုင်းကြီးဒေါ်ရီယန်ဟာဒီကနေ့ထပ်ပြီးတော့အကောင်လာဖို့ရှိသလိုနောက်ရက်တွေမှာလည်းဆက်အကောင်လာမယ့်ပုံရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ပဟာမားကျွန်းစုအနောက်တောင်ပိုင်းမှာဆိုရင်အသက်အန္တရာယ်ဖြစ်စေတဲ့အထိပင်လယ်ဒီရေမြင့်တက်ပြီးတော့တာမန်အနေထားတဲ့ကိုးပေကနေ12ပေလောက်အထိရေတက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပင်လယ်ကမ်းခြေမှာတော့အကြီးအကျယ်ပျက်စီးမှုတွေဖြစ်နိုင်တဲ့အရာမလိုင်းလုံးကြီးတွေတိုက်ခတ်လာနိုင်တယ်လို့ဟာရီကိန်းစင်တာကပြောပါတယ်။ပဟာမားကျွန်းစုအရှေ့ဘက်ပိုင်းကိုဝင်တိုက်နေတဲ့မုန်တိုင်းဟာဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းရိုးတန်းနဲ့အမေရိကန်အရှေ့တောင်ဘက်ကမ်းရိုးတန်းတစ်ဝိုက်မှာလှုပ်အသက်အန္တရာယ်ကိုပါထိခိုက်နိုင်တဲ့အထိရေလိုင်းကြီးတွေတက်လာစေမယ့်အပြင် rip current ဆွဲလိုင်းတွေလည်းပေါ်ပေါက်လာစေမှာပါ။ဒိုရီယန်မုန်တိုင်းရဲ့ဗဟုအချက်ကပဟာမားကျွန်းအလယ်ပိုင်းနဲ့အရှေ့တောင်ဘက်ပိုင်းကိုဒီကနေ့ညနဲ့မနက်ဖြန်မှဖြတ်တန်းသွားမှာဖြစ်ပြီးဖလော်ရီဒါပြည်နယ်အရှေ့ဘက်ကမ်းရိုးတန်းကိုတော့တနင်္လာနေ့နောက်မိတ်မှာဝင်တိုက်မယ်လို့ဟာရီကိန်းစင်တာကပြောပါတယ်။ပဟာမားကျွန်းအနောက်မြောက်ပိုင်းဒေသမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလိုဖလော်ရီဒါပြည်နယ်မှာလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။တနားရီဆယ်မိုင်နှုန်းနဲ့ခန့်နေနေရွေ့ရှာနေတဲ့ဒိုရီယန်မုန်တိုင်းကြောင့်မိုးမပြတ်ရွာသွန်းပြီးတော့လေပြင်းတက်ကလာနိုင်တဲ့အပြင်လိုင်းထံမှုကြောင့်ရေကြီးရေရှမ်းမှုတွေပါဖြစ်လာနိုင်တယ်လို့ဟာရီကိန်းစင်တာကသတိပေးထားပါတယ်။ဒီမုန်တိုင်းဟာ1992ခုနှစ်မှာပြင်းအားအဆင့်9နဲ့ဝင်ရောက်ခဲ့တဲ့မုန်တိုင်းနောက်ပိုင်းအမေရိကန်ကိုဝင်တဲ့မုန်တိုင်းတွေထဲအပြင်းဆုံးဖြစ်ပြီးတော့အရေးပေါ်အခြေအနေကြေညာထားတဲ့ဖလော်ရီဒါပြည်နယ်မှာအမျိုးသားအဆောင်တပ်ဖွဲ့4000ချထားပြီးတော့လောင်စာဆီကိုအလုံးလောက်ဖြည့်တင်ပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကိုတိကျပြောလို့မရတဲ့အတွက်လူတွေအများကြီးဘေးလွတ်ရာကိုပြောင်းကြဖို့လမ်းကြောင်းတော့မကြေညာသေးပါဘူး။ဒါပေမဲ့တပတ်စာအစာရေစာအလုံးလောက်ဆူထားကြဖို့လည်းပြည်내အုပ်ချုပ်ရေးမှူးကတတိပေးထားပါတယ်။
ယူရန်နိုင်ငံရဲ့တတိယအကြိမ်မြောက်ဒုံးကျည်စမ်းသပ်ပစ်လွတ်မှုမောင်မမြင်ဖြစ်ခဲ့ပြီးရပိုင်းချမှာပဲအီရန်ကသူတို့ရဲ့ဂျိုဒုဒီအကောင်ပဂရီတိုင်းရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်အခုလိုအီရန်ဘက်ကဒုံးကျည်စမ်းသပ်ပစ်လွတ်မှုမောင်မမြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းပြီးခဲ့တဲ့နာရီပိုင်းအတွင်းကပဲဒီ Twitter ကနေရေးသားဖော်ပြခဲ့ပါတယ်ဗီဒီယိုမှတ်တမ်းတွေမှာတော့အီရန်နိုင်ငံပိုင်တခွဲကမ်းမှာဒီအဲ့ဒီ Nahed 1ဂျိုဒုကိုအီရန်ဆိုရသတင်းအေဂျင်စီကသတင်းတောက်တွေကိုဒီကနေ့မှပြသထားတာကိုလည်းဖော်ပြထားပါတယ်။အခုလိုအောင်မြင်မှုမရခဲ့တဲ့ဒုံးကျည်စမ်းသပ်ပစ်လုမှုအတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးမေးတဲ့အခါမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးအီရန်ကာကွယ်ရေးဝန်ကြီးဌာနကအသေးစိတ်ထုတ်ပြန်တဲ့ဆိုပြီးအီရန်ပြည်ညာရေးဝန်ကြီးမိုဟာမက်ဂျာဘာအဇာရီဂျေရိုမီကပြောကြားခဲ့ပါတယ်။အီရန်နိုင်ငံဘက်ကအခုလိုဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကသတိပေးလိုက်ပြီးတော့အီရန်နိုင်ငံဟာကမ္ဘာဖက်လမ်းကြောင်းတွေကိုဒီဂျိုဒု ွတ်တင်တဲ့နည်းပညာကိုအသုံးပြုပြီးတော့နျူကလ িয়ার ထိပ်မှုတဲ့ဒုံးကျည်တွေမှာပြစ်လွတ်တဲ့နေရာမှာလိုအပ်တဲ့ပယ်ထိန်တဲ့ဒုံးကျည်စွမ်းရည်ကိုတိစောက်ဖို့အထောက်အကူဖြစ်လာနိုင်တယ်ဆိုပြီးတော့လည်းပြောကြားထားပါတယ်။ဒါမဲ့လည်းအီရန်ဆိုရဘက်ကတော့သူတို့အနေနဲ့အဲ့လိုလုပ်ဖို့အစီအစဉ်မရှိဘူးဆိုပြီးတော့ညှင်းဆိုပါတယ်။မနေ့တောက်ကြနေတုန်းကတော့ဒေါ်နယ်ထရမ့်ကအီရန်ဘက်ကဒုံးကျည်စမ်းသပ်ပြစ်လွတ်မှုမောင်းမင်းဖြစ်ခဲ့တဲ့နေရာကဓာတ်ပုံတွေကိုတွစ်တာကနေဖော်ပြခဲ့ပြီးတော့အဲ့လိုဖော်ပြလိုက်တဲ့အတွက်လည်းဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့ရှေးဝက်ထောက်လှမ်းမှုတွေကိုချပြလိုက်သလားဆိုပြီးတော့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။
e-cigarette လို့လူသိများတဲ့ဆေးရည်ထည့်ပြီးတော့အငွေ့ရှူရတဲ့စလိတ်တွေကိုသုံးဆဲသူတွေမှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေအတွေ့ရအများလာတဲ့အတွက် e-cigarette တောက်သူတွေကိုသူတို့ရဲ့အမှုအကျင့်နဲ့ပတ်သက်ပြီးသတိပြုဆင်ခြင်ကြဖို့အမေရိကန်ကျန်းမာရေးဝန်ထမ်းတွေကအကြံပြုလိုက်ပါတယ် e-cigarette အသုံးပြုမှုနဲ့ဆက်ဆက်နိုင်ခြေရှိတဲ့ပြင်းထန်တဲ့အဆုတ်ဝေဒနာခံစားနေရသူလူနာ215ဦးကိုစုံစမ်းစစ်ဆေးနေပါတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ထိန်းချုပ်ရေးဌာန CDC ကတောက်ကြားနေမှာပြောပါတယ်အဆုတ်ဝေဒနာဖြစ်ရတဲ့အကြောင်းရင်းကိုမသိရသေးပေမဲ့လူနာတချို့ကတော့လူစိတ်ကိုပြောင်းလဲစေတဲ့ဆေးချောက်ထဲမှာပါတဲ့ TCH ဒရပ်ပေါင်းတွေထည့်ထားတဲ့ e-cigarette တောက်တဲ့လူနာတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပဟေလိဆန်နဲ့အဲ့ဒီအဆုတ်ဝေဒနာခံစားရတဲ့လူနာအများစုနေပြန်ကောင်းလာကြပေမဲ့ပြီးခဲ့တဲ့တစ်ပတ်ကပဲအဲ့ဒီအဆုတ်ဝေဒနာနဲ့လူနာတဦးပထမဆုံးသေဆုံးသွားပါတယ်။လာမေးဆန်တွေကရတဲ့ e-cigarette တွေကိုမဝယ်ကြဖို့ CDC ကတိုက်တွန်းထားသလို THC ဓာတ်ပေါင်းတွေထည့်ပြီးအသုံးမပြုကြဖို့လည်းအကြံပြုတိုက်တွန်းထားပါတယ်။
အာဖဂန်စစ်ပွဲကိုဆုံးသတ်နိုင်ဖို့အတွက်အမေရိကန်နဲ့တာလီဘန်သဘုံဖွဲ့တွေကြားမှာဆွေးနွေးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြားမှာပဲဒီတာလီဘန်သဘုံတွေကဒီအာဖဂန်နစ္စတန်နိုင်ငံရဲ့အဓိကမြို့ကြီးတစ်ခုဖြစ်တဲ့ကွန်ဒုစ်မြို့ကိုအကြီးအကျယ်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့စစ်အုပ်မှာရှိတဲ့လူနာတွေကိုလည်းတရားခံအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့အာဖဂန်ဆိုရကဒီကနေ့မှပြောကြားလိုက်ပါတယ်ပြည်ပတက်တွေကိုတိုင်းပြည်တွင်းကနေထွက်ခွာဖို့တောင်းဆိုထားတဲ့တာလီဘန်အဖွဲ့ဟာအခုဆိုရင်တိုင်းပြည်ရဲ့နယ်မြေထွက်ဝက်လောက်နီးနီးကိုထိန်းချုပ်ထားတာကြောင့်2000ခုနှစ်ကအာဖဂန်နိုင်ငံကိုအမေရိကန်ဦးဆောင်တိုက်ခိုက်ခြင်းကစလို့ဒါဟာတာလီဘန်နေအင်အားအကောင်းဆုံးအချိန်လည်းဖြစ်ပါတယ်တာလီဘန်နေဘက်ကအခုလိုတိုက်ခိုက်တာဟာသူတို့အနေနဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အချိန်မှာအပေါ်စီးကနေဆွေးနွေးလိုတာကြောင့်ဖြစ်တယ်ဆိုပြီးတော့ရှုမြင်နာရီလည်းရှိနေပါတယ်ကွန်ဒုစ်ပြည်နယ်တချို့နေရာတွေမှာရှိတဲ့အာဖဂန်တပ်ဖွဲ့တွေကပြန်ပြီးတော့ခုခံတိုက်ခိုက်ခဲ့တယ်လို့အာဖဂန်သမ္မတပြောခွင့်ရစဒစ်စဒီဂီကပြောပါတယ်တာလီဘန်တွေဘက်ကအခုလိုတိုက်ခိုက်မှုဟာညဉ့်ညာရေးဆွေးနွေးမှုနဲ့လုံအောင်ကိုစန့်ကျင်နေပြီးတော့သဘုံတွေဟာအရသားတွေကြားမှာအကာအကွယ်တွေယူနေတယ်လို့လည်းသူကသတင်းတောက်တွေကိုပြောပါတယ်တာလီဘန်တွေဟာကွန်ဒုစ်ပြည်နယ်ကစစ်ရင်ကိုထိန်းချုပ်ထားပြီးတော့နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ဂူလမ်ရဘာနီက AP သတင်းကိုပြောပါတယ်ဒါပေမဲ့ဘလောက်ဆိုတာကိုတော့သူ့အနေနဲ့အတိအကျမပြောခဲ့ပါဘူးအာဖဂန်စစ်တပ်ကတာလီဘန်တွေကိုလေကြောင်းကနေထိုးစစ်ဆင်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုအတွင်းတာလီဘန်တွေဘက်က26ယောက်သေဆုံးခဲ့တယ်လို့အာဖဂန်စစ်တပ်ပြောခွင့်ရရိုဟူလာအမာဇိုင်ကလည်းပြောပါတယ်။ဒါပေမဲ့အာဖဂန်စစ်တပ်နဲ့အရသားတွေဘက်ကဘလောက်သေဆုံးမှုရှိတယ်ဆိုတာကိုတော့သူကမပြောခဲ့ပါဘူးခမရ။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြနေတဲ့လူအုပ်ထဲကိုဟောင်ကောင်ရဲတို့ကမြေရုပ်ပုံတွေနဲ့အပြရန်ဆိုးထားတဲ့ရေတွေတုံးပြီးတော့ဒီကနေ့နေနေခဲ့ပါတယ်။ပြီးခဲ့တဲ့တစ်ပတ်ရုံးပိရက်ကဟောင်ကောင်ဆန္ဒပြပွဲမှာအတီကယုံတွေနဲ့အဆုံးသတ်ခဲ့တဲ့အတွက်စနေနေ့ဆန္ဒပြပွဲတွေကိုတာဝန်ရှိသူတွေကတားမြစ်ထားတာပါ။ဒါပေမဲ့လည်းဆန္ဒပြသူတွေကတော့ဟောင်ကောင်လွှတ်တော်အပြင်ဘက်ကလမ်းတွေပေါ်မှာဒီကနေ့လာရောက်စုဝေးခဲ့ကြပါတယ်။အစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေအဆုံးမသတ်နိုင်ဖြစ်နေတာကိုနိုင်နေဖို့စူးစမ်းတဲ့အနေနဲ့ဒီမိုကရေစီရဲ့တက်ကြလှုပ်ရှားသူနှစ်ဒါဇင်နဲ့မနေ့ကိုဟောင်ကောင်တာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးဆန္ဒပြပွဲတွေကပါတောက်ကြနေကတားမြစ်လိုက်တာပါ။ဒါပေမဲ့လည်းဆန္ဒပြသူတွေကတော့ဒီကနေ့စနေနေ့မှာဆန္ဒပြပွဲတွေအကြီးအကျယ်လုပ်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။တက်ကြလှုပ်ရှားသူဖြစ်တဲ့ចောင်းသားကောင်းဆောင်ဂျိုရှုဝေါင်နဲ့အန်ငက်ချိုးတို့ကိုပြည်သူလူထုအတွက်ပြည်သူလူထုတွေလိုက်နာရမယ်ဥပဒေအတော်များများချိုးဖောက်မှုနဲ့တောက်ကြနေကဖန်ဆီးခဲ့ပါတယ်။ဒီလို့ရဟာ၃လနေပါရှိလာပြီဖြစ်တဲ့ဆန္ဒပြပွဲတွေအဆုံးသတ်ရင်နဲ့ဆန္ဒပြပွဲထောက်ခံသူတွေကိုဟန်တာတဲ့အနေနဲ့ကြိုးပမ်းတဲ့လုပ်ရဖြစ်တယ်ဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်။
အိန္ဒိယနိုင်ငံနောက်ပိုင်းကမဟာရာရှတ်ဖီနယ်မှာရှိတဲ့ဓာတုဆိုင်ရုံတစ်ခုမှာပောက်ခွဲမှုတွေဖြစ်ပွားခဲ့တာကြောင့်12ယောက်ထပ်မံထေဆုံးပြီးတော့50လောက်တန်းရသွားတယ်လို့အိန္ဒိယနိုင်ငံရဲ့ချမ်းမာရေးတာဝန်ရှိသူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ပောက်ခွဲမှုကြောင့်12ယောက်ထေဆုံးခဲ့တယ်လို့ဒူလီခီယန်ရှပူဝါဒီတန်ရော့ဆေးရုံတာဝန်ရှိသူတွေကလည်းပြောပါရယ်ဒါပြင်နောက်ထပ်38ယောက်ကိုဆေးရုံတင်ထားရပြီးတော့12ယောက်ကိုတော့တခြားဆေးရုံကိုလွှဲပြောင်းပေးထားတယ်လို့အဲဒီဆေးရုံတာဝန်ရှိသူကရိုက်တာသတင်းဌာနကိုပြောပါရယ် ထမပေါက်ကွဲမှုကတော့ဒီကနေ့မနက်9နာရီခွဲလောက်မှာဖြစ်တယ်လို့ရဲရရှိစံကြီးအဟာရကပြောပါတယ်ပေါက်ကွဲမှုကြောင့်ဒီဆက်ယုံတဲ့ကမိကိုလုံးတွေထွက်လာတာကိုအိန္ဒိယနိုင်ငံရုပ်သံသတင်းတွေမှာပြသနေပါတယ်ဓာတုပစ္စည်းလီတာ100လောက်တူလောင်ထားတဲ့တိုင်ကီတစ်ခုစတင်ပေါက်ကွဲခဲ့ရကနေဆက်ယုံရဲ့တခြားစိတ်ပိုင်းတွေကပါမိကုဆက်သွားပြီးတော့နောက်ထပ်ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာလို့အဟေရကပြောပါတယ်နော
်မြောက်ကိုရီးယားနိုင်ငံရဲ့အပြုအမူတွေဟာရိုးသားမှုမရှိသလိုနျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့တွေ့ဆုံဆွေးနွေးနိုင်မယ့်မျှော်လင့်ချက်တွေမေးမိန်လာနေပြီဆိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပွန်ပူယိုရဲ့တတိပေးလိုက်တဲ့မချက်စကားအပေါ်မြောက်ကိုရီးယားအစ်မြင့်တန်တမန်တို့ကဒီကနေ့ဒေါသတကြီးတုံ့ပြန်လိုက်ပါတယ်ဝန်ကြီးပွန်ပူယိုရဲ့တင်မာတဲ့မချက်စကားဟာအမေရိကန်ပေါ်ထားတဲ့မြောက်ကိုရီးယားပြည်သူပြည်သားတွေရဲ့မလိုလားမနစ်တမှုတွေကိုပိုးပြီးတော့တိုးမြင်လာစေသလိုနျူကလ িয়ার အရေးနဲ့ပတ်သက်လို့ဆွေးနွေးပွဲတွေတန်းတူပြန်ဆနိုင်ဖို့ပိုးပြီးတော့ခက်ခဲသွားစေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွီရဲ့ထုတ်ပြန်ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာနကကြေညာသွားပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့အမိန့်အာဏာနဲ့ဦးဆောင်မှုတွေကိုပြည်ပကဝေဖန်ချက်တွေကိုလုံးဝတီးခံလည်းမရှိဘဲတုံ့ပြန်တတ်တာဖြစ်ပါတယ်။
ဒီကနေ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Southampton နဲ့ Manchester United အတင်းတို့လာနေကြပါတယ်ကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာတော့ပထမပိုင်းမိနစ်40လောက်ကိုရောက်ရှိနေပြီးတော့ Manchester United အတင်းက Southampton ကိုတကူကူမရှိနဲ့ဦးဆောင်နေပါတယ် Manchester United အတင်းအတွက်ဂိုးကိုတော့ Daniel James က10မိနစ်မှာသွင်းယူထားတာဖြစ်ပါတယ်ခင်ဗျာ
စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတိုင်းရင်းဒေသကတိုက်ပွဲအခြေအနေတွေအကြောင်းတင်ဆက်ပေးခြင်းပါတယ်။NRPC ကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်လေးဘွဲ့ဖြစ်တဲ့ KIO, TLLA, MMDAA နဲ့ AA တပ်ဖွဲ့တွေဟာရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ထဲမှာတော့တိုက်ပွဲကအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်ဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတင်ကျေမှုရှိပြီးတော့ခြေရွာထဲမှာလက်နက်ကြီးကြီးကျရောက်တာကြောင့်ကလေးငယ်တွေအပါအဝင်လူအနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။ဒီလိုမျိုးကြားတဲ့ကအရက်သားတွေနဲ့စီးပွားရေးထိခိုက်မှုများတဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့လိုတယ်လို့ဒေတာခန်ကိုစလဲတွေကပြောပါတယ် VOA သတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့တွင်ဒီမိနစ်ပိုင်းမှာမြောက်ပိုင်းမှာမိတ်၃ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီမိနစ်ပိုင်းကိုခိုင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲအတွင်းမှာလက်နက်ကြီးကြီးကြားရောက်ထိမှန်လို့မော်ဟိတ်ရွာကရွာသားများပြားတေဆုံးတန်ရန်ရရှိခဲ့တယ်လို့ကိုခိုင်မြို့တွင်စစ်ဘေးသေသူများအရေးပေါ်ကယ်ဆယ်ရေးကွန်ရက်လုပ်ငန်းညှိနှိုင်းရေးဖွဲ့ဝင်မိုင်းအိုက်မွန်ကအခုလိုပြောပါတယ
်ဒီမနေ့ပိုင်းကျတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်ဒီမြို့ထဲဖြစ်တယ်အဲ့ဒီမနေ့ပိုင်းမှာတော့ပြင်းပြင်းသွားပြီးတော့နေ့လယ်ပိုင်းရောက်တဲ့အချိန်ကဒီရက်ွက်နဲ့အနောက်ချမ်းအေးရှော်ဝစစ်ဘေးနားလေးမှာရှိတဲ့ဒီအရင်ကမော်ဟီချူစီပေါ့နော်အဲ့နားလေးပေါ်ဝင်ချိန်မှာတိုက်ပွဲဖြစ်လိုက်တယ်ခေတိုက်ပွဲဖြစ်ပြီးတော့နောက်ပိုင်းတိတ်အကြောလက်နဲ့ချီပြီးနဲ့ဆက်တိုက်ကြတဲ့အချိန်မှာရွာထဲမှာရှိတဲ့အိမ်မှာကြတာကြတော့အဲ့မှာလူ၈ယောက်ဖြစ်ရပေါ့၅ဦးကတော့ဆုံးသွားတယ်၃ဦးကတော့အဲ့ဆေးရုံရောက်မှာ၄ဦးကတော့ပေါ်ချင်းပြီးလာသားရဲ့ကလေးတယောက်ရဲ့ရောဆယ်နှစ်အရွယ်လောက်ရှိတဲ့ကလေးတယောက်ပါတယ်အကလေးရနှစ်ဦးဒီလိုရှိရင်အမျိုးသမီးက၃ဦးလောလောဆယ်ဆုံးသွားတယ်ဆိုတော့ပေါ့နော်ဒဏ်ရာရတဲ့၃ယောက်ကအမျိုးသားနှစ်ဦးအမျိုးသမီး2ဦးပေါ့နော်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးတော့ရေးပေါ်ဒီနာချင်းနေဖြစ်နေလို့လာရှုဆေးရုံကိုလွှဲလိုက်ပြီ
ဒီမနေ့ပိုင်းမှာကိုခိုင်မျိုးပေါ်ရက်ွက်ရှစ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မျိုးထွဲအေရှားဝေါ်တိုကိတ်ကြာမော်ဟိတ်ဆူဆီရွာဘက်မှာတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့တာပါတိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေး2ဦးအမျိုးသမီး3ဦးပါဝင်5ဦးသေဆုံးခဲ့ပြီး3ဦးတန်ရန်ရရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးလက်ရှိကိုခိုင်မျိုးတွင်ခြေနေကိုတော့မိုင်းအိုက်မွန်ကခုလိုပြောပါတယ်
လက်ရှိကုခိုင်အခြေအနေကတော့တမျိုးလုံးကတော့တိတ်ဆိတ်နေကြပြီးရေးဆိုင်ဒီအင်ဆိုင်ဒီဘာမှမဖြစ်တော့အင်ဒီတော့ကလုံးတကားအကုန်လုံးချမ်းဝင်ကြတဲ့အကုန်တိတ်လမ်းပေါ်မှာတော့လူတူလောကမရှိဘူးမြို့ထဲမှာလည်းဟိုရောက်လာပြီဆိုတော့လေကြားသွားလာတော့လောကမရှိဘူးကြာ
မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်ဒေသခံတွေအနေနဲ့စိုးရင်ကြောက်လန့်နေကြတယ်လို့သူကဆိုပါတယ်ဒီကနေ့ကိုခိုင်မျိုးတွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တမတော်ပြန်ကြားရေးနဲ့မြောက်ပိုင်းမှာမိတ်ဖွဲ့ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကတမတော်နီးပညာတက္ကသိုလ်တုတ်ကိန်းနောင်ချိုကမူရည်စစ်ဆေးရေးခဲ့ပါဝင်တုတ်ခိတ်၃ခုတို့ကိုမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းတိုင်းပြည်နယ်လာရှိုးမူဆယ်ကိုခိုင်တိန်းဒီကြောက်မဲဘက်မှာနှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာပြည်ထောင်စုလမ်းမကြီးလက်ပိတ်သွားပြီးကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့သွားခဲ့ပါတယ်။ Tigani Maro, Amura Pianle, Timia Yi, Yinchan Yi Puhutana Kuselezune, Miapai Mahame, Liveru, Shamina, Shiban, Chandu Muma, Tuiso, Sunu Kevare. Tigani Pilog, the Tuiso, Sunu Buema, Taiwari Chochabi, Yala Kongi, Nolin Yang, Lashu, Mesana Nega, Amura Loto Kusele, Simon Lianga, Pioware. ဒီကဒီဆိုဖစ်စင်တွေတက်ခတ်မှုတွေကြာကြာလို့လိုအပ်ပါတယ်ခင်ဗျာအဲ့ဒါနဲ့အများကြီးဟာတိုက်ပွဲတွေမှာရတဲ့ခဏရဲ့အစ်ဆိုတာဒီမှာမဆိုးရပါပဲဘောနော်ကျွန်တော်တိုက်ပွဲတွေချက်ချက်ပွားဖို့လည်းဒီစနစ်ပွဲမှာအများကြီးကောင်းနေပြပါသေးတယ်လို့ညွှန်လို့နေကြတာပေါ့ခင်ဗျာဒီကနေ့အနာပီစီကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့ ကျွန်တော်တို့ကတော့ဒီနေ့ကတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်ဒီမြို့ထဲမှာချက်ရယူရေးကိစ္စနဲ့ပတ်သက်ပြီးတော့တမရကိုစလေဖွဲ့နဲ့ဆက်လက်ဆွေးနွေးသွားဖို့သဘောတူခဲ့ပါတယ်လာမယ့်စက်တင်ဘာလ16ရက်19ရက်နေ့မှာနှစ်ဖက်ထပ်မံတွေ့ဆုံသွားမှာဖြစ်ပြီးတွေ့ဆုံမဲ့နေရာကိုထပ်မံညှိနှိုင်းဖို့သဘောတူညီခဲ့ကြကြောင်းနှစ်ဖက်ကိုစလေတွေကလည်းပူးတွဲကြေညာချက်ထု MNDAA, AA2의 순위무구, 디니테마, 페이와일라, 나상아이네가, 띠용나이가, 구미묘마드제, 에브렐라, 똥세야네가, 무세묘마드제, 손라, 똥세야네가, 마일라마드제, 디그네, 짱도묘마드제, 뜻은케자라레, 피바레크냐.
နိုင်ငံရေးဒရင်ပေပိုကေတာဖြစ်ပါတယ်ရှင်တဆက်သေးပါပဲအစိုးရညီညာရေးကိုယ်စားလှယ်တွင်နေတိုင်းရင်းသားမဟာမိတ်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံမှုအပေါ်မှာတုံ့သက်ချက်အမြင်သဘောထားကိုတင်ပြပေးချင်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရင်းနဲ့နှစ်ဖက်အပြစ်ခတ်ရစရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင် ဒီကနေ့ဩဂုတ်လ30ရက်နေ့မှာတော့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာမြမဆိုးရရဲ့မျိုးသားပြန်လည်ပြည့်ခတ်နေကြတာကြောင့်အဲမှာလူရှိရောက်ရှိရဖို့အဖွဲ့တို့တွေ့ဆုံမှုအပြီးအခုလိုမျိုးပူးတွဲသဘောတူညီချက်ကိုထုတ်ပြန်နိုင်ခဲ့တာပါဒီသဘောတူညီမှုတွေကနေမြမညီညာရေးလုပ်ငန်းစဉ်ပေါ်မှာဘလို့အကျိုးတက်ရောက်မှုမျှော်လင့်ချက်တွေရနိုင်ပါသလဲဆိုတဲ့သဘောထားအမြင်နဲ့စူးစီးတင်ပြထားတာနား
ဒီလိုမျိုးမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တို့ကြားတဘောတူညီချက်ပူးတွဲသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်ဝန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရေးကြိုးပမ်းဆောင်ရွက်သွားကြဖို့သဘောတူညီခဲ့ကြတယ်လို့ဒီကနေ့ပူးတွဲသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်ဝန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့နှစ် ဒီလိုမျိုးတိုင်းဒေသတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲဖြစ်တာပေါ့နော်ဒီတော့အခြေချောက်ချက်တွေမှာတော့တို့တစ်ချက်ပေါ်ပြလာတာတွေ့တယ်အဲတပ်ပိုင်းဆိုင်ရာကိစ္စတွေကိုတက်မတော်နဲ့ထပ်ပြီးတော့မှကြည့်ကြမှာပေါ့ဗျာနော်ဆိုတဲ့အချင်းချင်းစကားထပ်ပြောမယ်ဆိုတဲ့အတိတ်တွေပေါ့နော်အဲ့ဒါကိုတို့စက်တင်ဘာလ၄ကိုတို့ပြန်ချိန်တာကိုတွေ့ရတယ်ပေါ့နော်
အဲ့ဒီလေးရည်တွေမှာကဖြစ်ပါမလားပေါ့လေသူတို့နေရာတွေပြန်ကြည့်ကြမယ်လို့တော့ပြောတယ်။အဲ့ဒီသဘောတူညီချက်အရာသူတို့ဆက်ချင်းချင်းတွေ့တဲ့အခါမှာဘယ်လိုဖြစ်လာမလဲ။အဲ့ဒါကိုတပိုင်းဆိုင်အောင်စောင့်ကြည့်ရမှာပေါ့နော်။ကျွန်တော်ကတကယ်သာဒီရဏမှန်တွေပေါ့လေ။ဒီငင်းချင်းကြီးကိုရလို့တဲ့တကယ်ဒီရဏမှန်တွေဆိုရင်တော့အဲ့ဒီဆွေးနွေးပွဲကတော့အပြုသဘောဆောင်တဲ့ပို့ပြီးတော့မှအဆွ
ဒီလမ်းကြောင်းကိုအဓိကနော်ပြန်ဖွင့်ခြင်းနဲ့ရွေးကြလို့ကျွန်တော်ကအဲ့လိုမြင်မိတယ်အဲဒါမဲ့ဒီနေ့ထုတ်ပြန်ချက်ကပူးတဲ့ထုတ်ပြန်ခြင်းများတစ်ချက်ကတော့လက်ရှိတိုက်ပွဲတွေကိုအလုံးစုံကတော့သူတို့ရပ်တန့်နိုင်မယ်လို့ကျွန်တော်မထင်ဘူး မြေပြင်မှာတော့လှုပ်ရှားမြေလှုပ်ရှားနေတာကိုကျွန်တော်တွေ့နေရတယ
်အခုလက်တော်ရှမ်းမြောက်ရခိုင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေချိန်အခုလိုမျိုးတိုင်းရင်းသားမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေနဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့တွေ့ဆုံမှုအပေါ်မှာတော့ခိတရက်ဆိုင်တလို့ဖြစ်နေတဲ့မြမညီညာရေးလုပ်ငန်းစဉ်ပြန်အဆင်ပြေလာနိုင်မှုမျှော်လင့်ချက်ဖြစ်စေပါတယ်လို့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဒုက္ခထတူဖြစ်တဲ့ဦးသူဝေကရှုမြင်ပါတယ
်ဒီလိုတွေ့ဆုံလိုက်တဲ့အခါဆိုလို့ရှိရင်အများကြီးစစ်တာသွားနေတာပေါ့ဗျာ။ဘာလို့လဲဆိုရင်တော့ပြင်းအခက်အခဲတွေအများကြီးတွေ့ပြီးတော့ပုံပြေစိုးရနိုင်နေပြီနော်။ဒါကြောင့်မို့ကျွန်တော်တို့ကတော့ဝန်တာပါတယ်။ကျွန်တော်တို့ကတွေ့ဆုံတော့တိုက်တွန်းမယ်။တိုက်တွန်းတဲ့အပြင်ကိုအဲ့ဒီတွေ့ဆုံတဲ့ကံမှာအဆုံးပြတ်ပေးဖို့ပေါ့ဗျာ။နော်။နှစ်သက်စလုံးကအဆုံးပြတ်ပေးနိုင်တယ်ဆိုတော့ဆုံးပြတ်ကြပြန်လေးပြီးအောင်လုပ်ကြပါဆိုပြီးတော့ကျွန်တော်လည်းတိုက်တွန်းတာပေါ့နော်။ဝန်တာလည်းအဲ့လိုတောင်ပြောနေတာပါ
။ဒီကနေ့ကတော့တက်မတော်ကနေစစ်တိုင်းဒေသကြီး၅ခုမှာတစ်ဖက်သက်အပြစ်ခံရဆဲမယ်လို့ညင်ညာခဲ့တဲ့တပ်တန်းကုံဆုံးချိန်လည်းဖြစ်ပါတယ်။ဒီကနေ့မဟာမိတ်အဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုရဲ့သဘောတူညီချက်ထဲမှာလည်းတက်မတော်နဲ့ဆက်ဆွေးနွေးမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီတော့တက်မတော်နဲ့ဆွေးနွေးမှုကရောမျှော်လင့်ချက်ရှိနိုင်ပါမလားဆိုတာကိုတော့ UNFC ဦးထွန်းစောကအခုလိုမြင်ပါတယ်
။ဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာစစ်တိုင်း၅ခုမှာကွက်ကြားအပြစ်ခံတဲ့ဆွေးနွေးလုပ်တာကတော့ဒါကစာရွက်တတ်တာပဲရှိတယ်နော်။ဒီထုတ်ပြန်ကြေညာချက်တတ်တာပဲရှိတယ်။သူတို့ထုတ်ပြန်လိုက်တာနေပြီးတော့မှဦးကျေတဲ့နှစ်ဒီဇင်ဘာကနေရေးတွေ့ကြည့်လိုက်ရင်သူတို့လေးလတစ်ကြိမ်နှစ်လနှစ်ကြိမ်အဲ့လိုမျိုးသူတို့ကြေညာတော့၈လပေါ့နော်၈လတည်းမှပြန်ကြည့်လိုက်တဲ့ခါကျတော့တိုက်ပွဲအနေထားကကြည့်ပြီးမှရောကြသွားတယ်လို့ပြောလို့ရပါမယ်လို့အထူးသဖြင့် DNL တို့ MNDA တို့နဲ့ပြန်ဖြစ်တယ်နော်နောက်ပြီးတော့မှ RCSN နဲ့လည်းဖြစ်တယ်အဲ့ဒါအပြင်ဒီ NGO လက်မဲ့တို့ရဲ့ပွဲတွေနဲ့နောက်ပြီးတော့ SSPB နဲ့လည်းဖြစ်တာတွေ့တယ်ဒီဘခိုင်ဘက်မှာဆိုရင်တော့အကြီးကျယ်ဖြစ်တာပေါ့နော်တောက်6ဖြစ်တယ်ဒီရှစ်လာတာကာလာအတွင်းမှာဆိုလို့ရှိရင်အားလုံးပြည်တဲ့အတိုင်းပဲလေဆိုတော့တက်မတော်ရဲ့ကွက်ကြအပြစ်ခံရစီရေးကလည်းပဲအဲဒါအလုံးမဖြစ်တဲ့လက္ခဏာပေါ့နော်ဒါသူကကျွန်တော်အရင်ပြောခဲ့တဲ့အတိုင်းပါပဲသူကတော့ဒီငင်းကျဲရေးရလို့လေငင်းကျဲရေးကိုဥတည်ရဲ့ဆိုတော့တော့ဒီတစ်ဖက်တည်းအပြစ်ခံရစီမျိုးဆိုတာထက်အတူရစီရင်နေချက်ကိုကောင်းတဲ့ပေါ်တဲ့ပြည်ဆိုင်ရစီတို့မျိုးဖြစ်နေတယ
်။ဒီကနေ့မြမအစိုးရရဲ့အမျိုးသားပြန်လည်တင်မြင့်ရေးနဲ့ငင်းညာရေးဗဟုဌာနကိုယ်စားလှယ်တွေနဲ့မဟာမိတ်ခေါင်းဆောင်တွေရဲ့တွေ့ဆုံမှုအပွဲပြီးမှာတော့လာမယ့်စက်တင်ဘာလ16ရက်18ရက်တွေမှာထပ်မံတွေ့ဆုံကြဖို့နဲ့တွေ့ဆုံမဲ့နေရာတွေကိုနှစ်ဖက်ဆက်လက်ညှိနှိုင်းသွားကြဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်ရှင်။အခုဆက်ပြီးတော့အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဦးတည်ပြီးတော့လာနေတဲ့ Durian Hurricane မုန်တိုင်းကြီးရဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ဒီတောက်ကြနေမှာတော့ Bahamas ကျွန်းစုရဲ့အနောက်မြောက်ပိုင်းကို Hurricane မုန်တိုင်းကရွေလျားသွားနေပြီးတော့ပြင်းအားအဆင့်3လောက်အထိရှိလာနိုင်တဲ့အတွက်အန္တရာယ်ကအလွန်ကြီးတဲ့အနေအထားကိုရောက်နေတာပါ။ Florida ကုန်းတွင်းပိုင်းကိုတနင်္လာနေ့မှာမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတာကြောင့်အဲ့ဒီပြည်နယ်ထဲမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေမုန်တိုင်းအန္တရာယ်အတွက်ဘာတွေပြင်ဆင်နေကြပါသလဲဆိုတာဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
တောင်အမေရိကတက်ရဲ့မြောက်ပိုင်းကရီဘီယံပင်လယ်ထဲမှာအစပြုခဲ့တဲ့ဒိုရင်းမုန်တိုင်းဟာပူတိုရီကိုအရှေ့ဘက်ကိုဖြတ်ကျော်ပြီးတောက်ကြနေမှာတော့ဘာဟာမားကျွန်းစုအနောက်မြောက်ပိုင်းကိုဥတီသွားနေတာပါ။ပြင်းအားအဆင့်3လောက်ထိရောက်လာနေတဲ့ဒီမုန်တိုင်းဟာမကြာခင်ရက်ပိုင်းအတွင်းမှာပဲဖလော်ရီဒါပြည်နယ်ကိုရောက်လာနေတာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပိုလန်ခီးစဉ်ကိုဖြတ်သိမ်းပြီးမုန်တိုင်းအခြေအနေကိုစောင့်ကြည့်နေတယ်လို့ဖလော်ရီဒါပြည်နယ်ရဲ့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ကဗိုလ်ချုပ်ဂျိမ်းစ်အဖတ်ကလည်းတောက်ကြံနဲ့ညနေပိုင်းမှာပဲတပ်သား 2,000 ကိုချထားခဲ့တယ်လို့ပြောပါတယ်။ဘာဟာမားအစိုးရကဘာဟာမားအနောက်မြောက်ပိုင်းကိုဟာရီကိန်းစောင့်ကြည့်သတိပေးချက်ထုတ်ပြန်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဖလော်ရီဒါပြည်နယ်ကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ During Hurricane မုန်တိုင်းဟာအခုခါမှာလေတိုက်နှုန်းပြင်းအားတစ်နာရီကို115မိုင်နှုန်းနဲ့ရွေ့ရှားနေတာပါ။ဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့အလောက်မှာရောက်လာနိုင်ပြီးလေတိုက်နှုန်းတစ်နာရီကိုမိုင်130လောက်ထိဖြစ်သွားနိုင်တဲ့Hurricane မုန်တိုင်းပြင်းအားအဆင့်၄ကိုရောက်လာနိုင်တယ်လို့ American Hurricane Center ကခန့်မှန်းထားပါတယ်။မုန်တိုင်းရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ This is the one constant on this storm, you know, the track has been here or there and there's been a lot of uncertainty. But the one thing that's been pretty certain is that this thing's been getting
ဒီမုန်တိုင်းကိုတိတိကျကျစောင့်ကြည့်လေ့လာမှုအရဆိုရင်သူ့လာရဟာဟိုဒီရွေ့နေပေမဲ့ကျွန်တော်တို့ပြောနိုင်တာတခုကတော့သူဟာတဖြည်းဖြည်းအားကောင်းလာတာပါပဲ။ကြိုတင်ခမန်းချက်တွေနဲ့ကိုက်ညီနေပြီးသူ့ပြင်းအားကပုံမှန်တိုးလာနေတာကြောင့်ဖလော်ရီဒါကိုရောက်လာတဲ့အခါမှာပြင်းအားအဆင့်၄အထက်ရှိနိုင်တဲ့ဟာရီကိန်းမုန်တိုင်းကြီးဖြစ်လာဖို့ရှိပါတယ
်။အားပြင်ဟာရီကိန်းမုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တလွှားလေတံရောမိုးတံပါခံရနိုင်တဲ့အတွက် သတိပေးချက်တွေကိုစောင့်နားထောင်ပြီးလိုက်နာကြဖို့လည်းသတိပေးခဲ့ပါတယ်။ဖလော်ရီဒါပြည်နယ်အနောက်ပိုင်းတမ်ပါမှာနေထိုင်တဲ့ဒေါက်တာဒေါ်နီနီကဖလော်ရီဒါမှာအရှိတ်ပဲကမ်းတစ်လျှောက်ကအန္တရာယ်ပိုကြီးနေတယ်လို့ပြောပါတယ်
။ Florida state ခုလုံးရဲ့ East Coast ပေါ့နော် Jacksonville နောက်ကစပြီး Miami ထိကိုစိုးရင်ပို့ရှိတယ်လေ
။ဟုတ်ကဲ့အရှိတ်ပဲကမ်းတစ်လျှောက်ပေါ့နော်
။အရှိတ်ပဲကမ်းတစ်လျှောက် Florida state အရှိတ်ပဲကမ်းတစ်လျှောက်ဟို Commenta ရော through West Palm Beach beach လောက်အနေနောက်ကိုပြောတယ်။So the category 1 and category 2 category 2 Friday ring and ball semene jaro category 3 ဖြစ်သွားပြီအဲ့ဒါ semene ညနေ 115 per miles per hour ပြီးတော့ category 40ဖြစ်မယ်လို့ပြောတယ်သူ landfall လို့ category 4 နဲ့ဝင်မယ်လို့ပြောတယ်အဲ့ West Palm Beach area လောက်ဖြစ်မယ်လို့တူတယ်ဘောနော်အဲ့ဘက်ကတော့ evacuation လုပ်ဖို့များတယ်ကျောင်းတွေရောပိတ်လိုက်ပြီကျောင်းတွေ university တွေအကုန်လုံးပိတ်ချလိုက်ပြီ Florida state ကလုံးက state of emergency လုပ်လိုက်တယ်လေ
ဟုတ်ကဲ့ပါအခုလောလောဆယ်တော့မပြောင်းခိုင်းသေးဘူးဘောနော်
မပြောင်းခိုင်းသေး evacuation မလုပ်ခိုင်းသေးလောလောဆယ်သူကြည့်နေတော့မှရှိသေးတယ်စနေညနေတနေ့ညနေလောက်မှပဲ order ထွက်နေထွက်မယ်ဒါပေမဲ့လောလောဆယ်ကတော့ဒီကအခုပြင်နေကြပြီပေါ့နော်အဲ့လို death series ကိုစအပြည့်ဖြည့်ထားကြတယ်ပူလောင်ထားတယ်အဲ့လိုမီးရလည်းခက်ပြတ်တော့တတ်တယ်လေ
ဟုတ်ကဲ့
ဒီလောက်ဒီအမနစ်ကလေးပွဲလောက်ပြတ်တော့အဲ့လို gas ကိုတော့ဝယ်ထားတာပေါ့
battery
လေးကြီးတွေပါတယ်ဝယ်ထားရတယ်အဲ့လိုကား death ဖြည့်ထား
မြန်မာအများစုနေထိုင်ရာဖလော်ရီဒါတောင်ပိုင်းအစွန်မှာရှိတဲ့မီယာမီမြို့အခြေအနေကရောဘယ်လိုရှိပါလဲမီယာမီဒေသခံမှတ်ဟန်စုရင်ကအခုလိုပြောပါတယ
်မီယာမီမှာတော့အခုလောလောဆယ်ရတော့ဗောနော်လူတွေကတော့ဟာရီကိန်းလာလို့ရှင်ထုံးစံတိုင်းပြင်းတဲ့အတိုင်းရေတို့အစားအသောက်တို့ဗောနော်သူတို့စတိုးမှာတော့ရေကမနေ့ကညနေရက်ကရေမရှိတော့ဘူးဗောနော်ရေပြတ်သွားပါပြီကိုတော်မှရေသုံးကက်ကိုရဖို့မနေ့လူထားတယ်အဲ့တဘောမျိုးဖြစ်နေတာဗောနော်သူတို့မီယာမီကတော့ရလို့ပြလို့ပြထားတဲ့လမ်းကြောင်းတိုင်းဝင်မယ်ဆိုတော့အဖျားခက်တဲ့သဘောပေါ့နော်မိုးကြီးမယ်နေရင်းတိုင်းမယ်အဲ့ဒီလောက်ပါပဲဒါပေမဲ့ညသတင်းမှာပြောပုံရဆိုလို့ရှိရင်တော့မိုင်ယာမီကနေပြီးတော့ဒီတိုနာဘီချ်ပဲအချိန်မရွေးလမ်းကြောင်းပြောင်းသွားနိုင်တယ်ပေါ့တကယ်လို့အရင်ဆိုးရွားလာလို့ရှိလို့ဤတဲ့နေရာလူတွေကတော့ evacuation လုပ်ဖို့လိုလာလို့ရှိရင်လုပ်ဖို့တက်ကိုသူတို့အကုန်လုံးပြင်ဆင်ထားတယ်အနှစ်တိုင်း hurricane season စပြီဆိုလို့ရှိရင်ဒီ county တွေကနေပြီးစာတွေပို့ပါတယ်အများနဲ့အစင်တက်လုပ်ထားမယ်တစ်တာလေးတစ်လုံးနဲ့ပေါ့နော်ဆိုတော့အခုတောက်နေကြစီးတွေအရေးကြီးစာရဲစာတန်းတွေအင်းကြီးနှစ်စုံလောက်ရဲ့အဲ့လိုမျိုးလေးတွေခါတဲ့တစ်တာတစ်လုံးအများနဲ့စုပြင်ထားရပါတယ်မှာ
Florida တောင်ပိုင်းမှာမြန်မာမိသားစု300ဝန်းကျင်လောက်နေထိုင်မယ်လို့လည်းခန့်မှန်းပါတယ်တကယ်လို့မုံတိုင်းကြောင့်ကားလန်းတွေပိတ်ပြီးစားတောက်ကုံတွေပြတ်မှာကိုဒေသခံတွေစိုးရိမ်နေကြတယ်လို့လည်းပြောပါတယ်
။ဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ဘက်ကိုရွေ့လျားတိုက်ခတ်နေတဲ့ပြင်းအားအဆင့်လေဟာရီကိန်းမုန်တိုင်းကြီးဒိုရီယန်ဟာဒီကနေ့ထပ်ပြီးတော့အားကောင်းလာဖို့ရှိသလိုနောက်ရက်တွေမှာလည်းဆက်အားကောင်းလာမယ့်ပုံရှိတယ်လို့အမေရိကန်ဟာရီကိန်းစင်တာကဒီကနေ့စနေနေ့မှာပဲပြောပါရယ်ဘာဟာမားကျွန်းစုအနောက်တောင်ပိုင်းမှာဆိုရင်အသက်အန္တရာယ်ဖြစ်စေတဲ့အထိပင်လယ်ဒီယေမြင့်တက်ပြီးသာမန်အနေထားတဲ့ကိုးပေကနေ12ပေလောက်အထိရေတက်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါရယ်အီရန်နိုင်ငံရဲ့တတိယအကြိမ်မြောက်ဒုံးကျည်ဆန္ဒပြလုံမှုမအောင်မမြင်ဖြစ်ခဲ့ပြီးရပ်ပိုင်းကြမှာပဲအီရန်ကသူတို့ရဲ့ဂျိုဒူအကောင်ပကတိအတိုင်းရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်။အခုလိုအီရန်ကဒုံးကျည်ဆန္ဒပြလုံမှုမအောင်မမြင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတထရမ့်ကပြခဲ့တဲ့ရက်နာရီပိုင်းတွင်းက Twitter ကနေရေးသားဖော်ပြခဲ့ပါတယ်။ဗီဒီယိုမှတ်တမ်းတွေမှာအီရန်နိုင်ငံပိုင်တက်ခွဲခါမှာအဲဒီနာဟစ်1ဂျိုဒူကိုအီရန်အစိုးရသတင်းအေဂျင်စီကသတင်းထောက်တွေကိုဒီကနေ့မှပြသထားတာကိုဖော်ပြထားပါတယ်။အစ်စကရဲလို့လူတွေများတဲ့ဆေးရည်ထိုက်ပြီးတော့အငွေ့ရှူရတဲ့ဆလိတ်တွေကိုတုံးဆွဲသူတွေမှာအသက်ရှူလာကြောင်ဆိုင်ရာယောဂါတွေအထွေထွေများလာတဲ့အတွက် e-cigarette တောက်သူတွေကိုသူတို့ရဲ့အမှုအခြေနဲ့ပတ်သက်ပြီးတော့သတိပြုဆင်ခြင်ကြဖို့အမေရိကန်ကျန်းမာရေးဝန်ထမ်းတွေကအကြံပြုလိုက်ပါတယ် e-cigarette အသုံးပြုမှုနဲ့ဆက်ဆံနိုင်ခြင်းရှိတဲ့ပြင်းထန်တဲ့အဆုပ်ဝေဒနာခံစားသူလူနာ215ဦးကိုစုံစမ်းစစ်ဆေးနေပါတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ထိန်းချုပ်ရေးဌာန CDC ကတောက်ကြားနေမှာပြောပါတယ်အာဖဂန်စစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်အမေရိကန်နဲ့တာလီဘန်တပုံအဖွဲ့အစည်းဆွေးနွေးညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်နေတဲ့ကြမှာပဲတာလီဘန်တပုံတွေကအာဖဂန်နစ္စတန်နိုင်ငံရဲ့အဓိကမြို့ကြီးတစ်ခုဖြစ်တဲ့ဂွန်ဒူးစ်မြို့ကိုအကြီးအကျယ်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးဆေးဥမှရှိတဲ့လူနာတွေကိုတစက္ကန့်နဲ့အဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့အာဖဂန်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.
Thank you.